ရွှေကြာဒုက္ခတဲ့အကြတဲ့နဲ့ရင်ဆိုင်နေရတာတုံးနဲ့ပြည့်ခဲ့ပြီဖြစ်ပြီးဒီပြဿနာပေါ်ပေါက်လာတဲ့အကြောင်းရင်းကိုအထူးအယုံဆိုင်ဆွေးနွေးကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူဒိုရက်စ်ကတိုက်တွန်းလိုက်ပါတယ်။ဒီအကြတဲ့ကြောင့်ထိခိုက်နေနာခဲ့ရသူအားလုံးနဲ့ကုလသမဂ္ဂကစီလုံးညီညွတ်စွာရပ်တည်နေပါတယ်လို့လည်းမစ္စတာဂူဒိုရက်စ်ပြောခွင့်ရသူကအဟောလ တွင်ပါဝင်ပတ်သက်နေသူအားလုံးနဲ့အတူပူးပေါင်းဆောင်ရွက်ဖို့ကတိပြုပါတယ်လို့လည်းဖော်ပြထားတာပါ။ဒုက္ခတဲ့အားလုံးသူတို့သဘောဆန္ဒအတိုင်းဘေးကင်းကင်းတိတ်ခါရှိရှိနဲ့နေရပြန်နိုင်အောင်ဒီအချက်အသေးပေါ်ပေါက်ခဲ့တဲ့အကြောင်းရင်းကိုအရေးတကြီးအယုံဆိုင်ပြောဆိုဆွေးနွေးဖို့လည်းအတွင်ရေးမှူးချုပ်ကတိုက်တွန်းထားတာပါ။ရွှေကြဒုက္ခတဲ့အချက်တဲပေါ်ပေါက်ခဲ့တဲ့၃နှစ်ပြည့်ချိန်မှာပဲအတွင်းရေးမှူးချုပ်ရဲ့ကြေညာချက်ထွက်လာတာဖြစ်ပါတယ်။အမေရိကန်ကနိုင်ငံတကာဘာသာရေးလွတ်လပ်မှုကော်မရှင် USCIS ကလည်းရွှေကြရဲ့ပေါ်လူမျိုးတုံးအောင်လုပ်ပြီးတော့လူသားစုပေါ်ကျူးလွန်တဲ့အရာစုမှုတွေအတွက်မြန်မာစစ်တပ်ကတာဝန်ခံလာအောင်လုပ်ကင်ပေးဖို့အမေရိကန်နိုင်ငံခြားရေးဌာနကိုအဟုတ်လ25ရင်းနဲ့မှကြေညာချက်ထုတ်တောင်းဆိုခဲ့ပါတယ်။ရွှင်ကြဒုက္ခတဲ့အရေးပေါ်ပေါက်တာ၃နှစ်ပြည့်ခဲ့ပေမဲ့သူတို့အပေါ်မြန်မာစစ်တပ်ရဲ့ရက်စတဲ့လုပ်ရက်တွေဆက်ပြီးပေါ်ပေါက်နေတော့မယ်လို့လည်း USCIS ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရွှင်ကြဆိုတဲ့အုံလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့နိုင်ငံတကာကဆွဆွဲနေကြတော့လူအခွင့်အရေးကျူးလွန်တာမရှိဘူးလို့ညင်ဆိုထားပါတယ်။